ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းထဲမှာကိုရိုနာဗိုင်းရပ်စ်တွေ့ရှိထားတဲ့လူနာတချို့ကွာရန်တီးဝင်ရမှာဆိုလို့ထွက်ပြေးတိမ်းရှောင်နေတယ်လို့ AFP သတင်းမှာဖော်ပြပါတယ်။ကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိထားတဲ့ရိုဟင်ဂျာအနည်းဆုံး2ဦးထွက်ပြေးနေတာပါ။ဘင်္ဂလားဒေ့ရှ်ပင်လယ်အော်တွေကဘေးအန္တရာယ်တွေကြုံရမှုတွေကူတဲ့ဗာရှန်ကျွန်းကိုအပို့ခံရမှာဆိုတဲ့အတွက်အခုလိုတိမ်းရှောင်နေတာဖြစ်တယ်လို့စခန်းတွင်ရဲရွာခေါင်းဆောင်တွေကပြောပါတယ်။အခုချိန်ထိတော့အဲ့ဒီဒုက္ခသည်စခန်းထဲမှာကွာရန်တီးလုပ်ထားတဲ့ရိုဟင်ဂျာ16,000ရှိပြီးသူတို့တွေက29ဦးစီမှာကိုဗစ်ပိုးတွေ့ရှိအတည်ပြုထားတာဖြစ်ပါတယ်မြန်မာအစိုးရကတော့အခုလိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်မြန်မာနိုင်ငံမှာတော့တနင်္ဂနွေနေ့ည8:00နာရီထုတ်ပြန်တဲ့သတင်းအရကိုဗစ်ရောဂါပိုးကူးစက်သူနောက်ထပ်2ဦးတိုးလာတဲ့အတွက်အခုဆိုရင်စုစုပေါင်း242ဦးရှိသွားပြီဖြစ်ပါတယ်ဒီချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတည်ပြုလူနာသစ်555ရောက်နဲ့စုစုပေါင်း 21,000 ကျော်ရှိလာတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာတော့မနေ့ကအတီးပြူလူနာသစ်6ဦးကိုတွေ့ရတဲ့အတွက်စုစုပေါင်း92 3,100 ကျော်နဲ့သေဆုံးသူ58ရောက်ဖြစ်တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။